ကျွန်တော်တို့ဒီ NCCD အဖွဲ့ဒုတိယအကြိမ်ပေါ့နော်ဒီချင်းမိုင်မှာဆိုပထမဆုံးအကြိမ်ဆွေးနွေးပွဲလုပ်ကြတယ်ခင်ဗျာအဓိကဘာအချက်တွေမြန်ချက်သွင်းဆွေးနွေးကြတာမျိုးရှိလဲမသိခင်ဗျာ
အဓိက NCCD ရဲ့တာဝန်ကတော့ဒီတနင်္ဂနွေလုံးပြစ်ခတ်ရစေးရေးစာချုပ်မူချမ်းအပြစ်တရေးနိုင်အောင်ဆိုတဲ့ romantic ဖြစ်ပါတယ်ဒါကြောင့်မလို့ NCCD ကတော့ဒီကိစ္စကိုအဓိကထားပြီးဆွေးနွေးတာပါ
အစိုးရအနေနဲ့ဒီတိုင်းသားတွေကြားပေါ့နော်နှစ်ဖက်သဘောတူနိုင်မြဲဒီဟိုဂျန်ရဖို့အတွက်ကိုပို့ချုပ်လို့စူးစမ်းရေးဆွဲနေလို့သိရပါတယ်ခင်ဗျာဘယ်လိုအချက်တွေကအဓိကကြောက်ပါတယ်မသိခင်ဗျာ
အဓိကတော့ဒီအပြစ်ခရစေးကြီးဟိုတနင်္ဂနွေလုံးအတိုက်အခံနဲ့ဘယ်လိုလုပ်မလဲပြင်အပြစ်ခရစေးကြီးစာချုပ်တွေပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုဘယ်လိုပုံစံသွားမလဲဆိုတဲ့အချက်နှစ်ချက်ပေါ်မှာအဓိကကြောက်ပါတယ်အစိုးရအနေနဲ့ကတိုင်းသားအဖွဲ့တွေအနေနဲ့ကအပြစ်ခရစေးကြီးလုပ်ပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးကြမယ်ဆိုတဲ့ဟိုကတိရတော့ရှိပြီးသားဖြစ်တယ်အဲ့တော့ဆက်ပြီးဆွေးနွေးမယ့်အပေါ်မှာဟိုဘယ်လိုပုံစံချမလဲတော့ဘယ်လိုသွားမလဲဆိုတဲ့အပိုင်းကိုအဓိကထားဆွေးနွေးတာပါ
။ဒါအခုရေးဆွဲတဲ့ဒီမူချမ်းပါဆိုလို့ရှိရင် Federal ပြည်တော်စုတက်မတော်ဆိုတဲ့ဟာမျိုးဒါမှမခံချက်အနေနဲ့ထည့်ထားလား။ဒါမှမဟုတ်လို့ရှိရင်ဂျီဘူကဆွေးနွေးချက်အနေနဲ့ပဲထည့်ထားလားမသိဘူး
။အခုဒီအစပိုင်းမှာတော့ဒီ Federal ပြည်တော်စုတက်မတော်ကိုနောက်လာမယ့်အစီအစဉ်တွေမှာဆွေးနွေးဖို့ဆိုတဲ့အနေအထားကအဓိကအကျပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီတက်မတော်ကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းကဟိုတစ်ဖက်တည်းဆုံးဖြတ်လို့မရဘူး။ပြီးတော့နိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံတော်ရဲ့ပုံစံအနေနဲ့အဓိကထားပြီးတော့ဆွေးနွေးရမယ့်ကိစ္စပါအဲ့တော့ဒါမှမဟုတ်တိုင်းသားတွေဘက်ကလိုချင်တာကတော့တပ်ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးတဲ့အခါမှာဒီကောင်းစဉ်ကိုပါစီချင်တယ်ဆိုတဲ့သဘောဖြစ်ပါလား
ဘုံကျုပ်တို့ပြောတဲ့ဒီ Federal ပြည်တော်စုတက်မတော်ဆိုတဲ့ဟာကိုကျွန်တော်မြန်မာတက်မတော်ကဒီလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပြောနေကြတာလည်းရှိတယ်ခင်ဗျာဘုံကျုပ်တို့ပြောတဲ့ဒီ Federal ပြည်တော်စုတက်မတော်ဆိုတာဘယ်လိုပုံစံမျိုးလဲဆိုတာပြောပြပေးပါခင်ဗျာ
အခုချိန်မှာတိုင်းသားတွေရဲ့ဘက်မှာ Federal ပြည်တော်စုတမတော်တခုရှိတဲ့နေဆိုတဲ့အဆိုလောက်ပဲရှိသေးတယ်ဘယ်လိုပုံစံနဲ့သွားမလဲဆိုတဲ့အပိုင်းကိုတိတိကျကျဟိုရေးဆွဲဖို့အတွက်ပြင်ဆင်နေတော့ပါဒါပေမဲ့တော့ဆန္ဒကတော့ဒီမြန်မာနိုင်ငံဟာတိုင်းဒေသတွေအလုံးစုပေါင်းနေတဲ့အတွက်ကြောင့်မလို့တိုင်းဒေသများတောင်းဆိုနေတာကတော့ Federal ပြည်ထောင်စုနိုင်ငံဒါကြောင့်မလို့နိုင်ငံကိုကာကွယ်မဲ့တမတော်ရဲ့အနေအထားကလည်း Federal ပုံစံနဲ့ဖွဲ့စည်းတဲ့တမတော်ဖြစ်တဲ့နေဆိုတဲ့အဆိုဖြစ်ပါတယ်အဲ့တော့လက်ခံနိုင်တယ်လက်မခံနိုင်ဘူးဆိုတဲ့အပိုင်းကိုမရောက်သေးဘူးကျွန်တော်တို့အတိုင်းအတာဘက်ကနေချပြမယ့်ပုံစံနဲ့အစိုးရဘက်ကနေလက်ခံနိုင်တဲ့ပုံစံကိုဆက်ပြီးဆွေးနွေးရအောင်ပါပ
ါမနေ့ကတော့ရန်ကုန်မှာဒီပြည်တော်စုညီညွတ်ရေးပေါ်ဆောင်မှုလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မြင်ကပြောတယ်ခင်ဗျာဒါမဲ့နှစ်ကျွန်တော်တို့ AB လက်မတိုင်ငယ်ကိုဟိုနိုင်ငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့ကြိုးစားနေတယ်ဆိုပြီးပြောပါခင်ဗျာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာနိုင်မယ်လို့ပို့ချုပ်ယူဆပါတယ်ခင်ဗျာ
ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုအမြန်ကျင်းပဖို့လိုပါတယ်တိုင်းသားတွေဘက်ကကောအစိုးရဘက်ကကောဟိုအချိန်ကိုတတ်နိုင်တဲ့လောက်အမြန်ဆုံးလုပ်ဖို့လိုတယ်ဘလို့အထိအမြန်နိုင်မလဲဆိုတဲ့အပိုင်းကတော့အခုဒီကျွန်တော်တို့အခု NCCT ရဲ့လှုပ်ဆောင်ချက်နဲ့ဟိုအစိုးရရဲ့ဆွေးနွေးရေးအဖွဲ့တွေနဲ့ဘလို့ညှိနှိုင်းနိုင်တယ်လဲပြီးတော့ဘလို့ယုံကြည်မှုပေးနိုင်တယ်လဲဆိုတဲ့ပုံမှန်မှတ်မိပါပါအမြန်ဆုံးတော့ဖြစ်တင်ပါတယ
်မနေ့ကတော့ဒီ UNFC ထိပ်ပိုင်းကောင်းဆောင်လေးဒေါက်ဆန်းစုကြည်နဲ့တွေ့ခဲ့ပါတယ်ခင်ဗျာအခုငင်းငင်းကြီးဖြစ်စဉ်နေတဲ့မှာငင်းငင်းကြီးလုပ်ငန်းရှင်တွေမှာဒေါက်ဆန်းစုကြည်ပါဝင်လို့ရှိရင်ပို့ပြီးတော့လုပ်ငန်းရှင်တွေကမြန်လာမလားအဲဘလို့အခြေအနေမျိုးပူရှိသွားမလဲအခုချိန်မှာပါဝင်ဖို့တင့်မတင့်ဆိုတာကိုဘုကျုပ်ဘလို့မြန်မြင်လဲမသိခင်ဗျာ
ဒီငင်းချမ်းကြီးလုပ်ငန်းရှင်တွေမှာတော့ဒေါက်ဆန်းစုကြည်အပါအဝင်ပေါ့နော်ဒီနိုင်ငံတော်မှာအခရာချတဲ့ခေါင်းဆောင်များအားလုံးပါဝင်ဖို့လိုပါတယ်ဒီလိုခေါင်းဆောင်များအားလုံးပါဝင်လို့ရှိရင်ဒီဖြစ်စဉ်ကပို့ပြီးမြန်ဆန်သွားမယ်လို့ယုံကြည်ပါတယ်KIO အနေနဲ့တော့2012ခုနှစ် January လမှာအစိုးရစီကိုကျွန်တော်ရဲ့ proposal တင်ထားတာရှိပါတယ်။အဲ့တော့ဒုတိယအဆင့်ဖြစ်တဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အပါအဝင်အခြားပါဝင်တဲ့ခေါင်းဆောင်များအားလုံးပါဝင်ဖို့လိုပါတယ်။အဲ့ဒီအချိန်မှာတော့အားလုံးရဲ့အစီအစဉ်ဖြစ်တဲ့ကြောင့်မလို့ KIO ကနေဖိတ်ခေါ်တာမဟုတ်ဘဲနဲ့အားလုံးရဲ့သဘောတူညီမှုနဲ့ပါဝင်ဖို့ဖြစ်ပါတယ
်။ NCCD နေနဲ့ရောဖိတ်ခေါ်ဖို့ရှိလားမသိခင်ဗျာ
။ NCCT ရဲ့လောလောဆယ်တာဝန်ကတော့စာချမ်းရေးဆွဲရေးဖြစ်ပါတယ်။အဲ့တော့တကယ်လို့ဒါ NCCT မှာနောက်ထပ်တာဝန်တွေဟိုထပ်ပြီးမှပေးရလာလို့ရှိရင်တော့ဒါကျွန်တော်စဉ်းစားတော့မှာဖြစ်ပါတယ
်။ဒီငင်းငင်းရေးဖြစ်စဉ်နေနဲ့ပတ်သက်ပြီးတော့ပြည်ရင်းငင်းငင်းရေးအမြန်ဆုံးရရှိအောင်ဟိုဘူချုပ်ဟိုဗိုင်းလောက်ဆောင်တင်နေဆိုတော့ဟာဘူချုပ်အချုပ်အနေနဲ့ဘယ်လိုများမှတ်ချက်ပေးကြလဲမသိခင်ဗျာ
။ဒီပြည်တွင်းငင်းချမ်းရေးအမြန်ဆုံးရဖို့အတွက်ငင်းချမ်းရေးဖြစ်စဉ်တွေကိုဘယ်လိုလုပ်နေတယ်လဲဆိုတာလူထုကသိဖို့လိုပါတယ်။အခုဒီတစ်ချိန်ကျွန်တော်မြင်နာအစီအစဉ်တွေမှာတော့လူထုကတော်တော်များများသိနိုင်နေတယ်လို့လည်းယုံကြည်တယ်။အဲ့တော့မီဒီယာများအနေနဲ့ကလည်းတကယ်ဖြစ်နေတဲ့အခြေအနေတွေသိတင်သိထိုက်တဲ့အခြေအနေများအားလုံးကိုလက်ဆင့်ကမ်းပေးဖို့လိုတယ်လို့လူထုကလည်းအားလုံးဒီကိစ္စကိုစိတ်ပါဝင်စားစွာနဲ့နားထောင်ပြီးအကြံပေးဖို့လိုတယ်လို့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာအခုလိုအချိန်ပေးဖြိုကြားပေးတဲ့ဘုကျုံ့ပါမို့အရက်ဖျားလေးအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်။